ဆန်းကျောင်းမြင်းဒီကုန်းအရက်မှာဖြစ်တဲ့ဖြစ်စဉ်တစ်ခုနဲ့ပတ်သက်လို့လည်းဒီနေ့သတင်းစာရှင်းလင်းပွဲအတွက်မှာဗိုလ်ချုပ်ဇော်မင်းထွန်းကထည့်သွင်းပြောဆိုသွားတယ်လို့ကိုစီသူကပြောပါတယ
်။အဲပြောပါတယ်ခင်ဗျာ။ဒီနေ့သူသူရဲ့သတင်းစာရှင်းလင်းပွဲမှာထုံးစံအတိုင်းဒေသရှင်းလင်းပွဲတွေမှာပါနေကြအတိုင်းဒီနိုင်ငံတော်အကြမ်းဖက်လုပ်ငန်းတွေကိုဖော်ပြတယ်ဆိုတဲ့ခေါင်းစဉ်အောက်ကနေပြီးတော့ဒီစက်တင်ဘာလ25ရက်နေ့ကဆန်းကျောင်းမှာဖြစ်ခဲ့တဲ့အမှုဒီအခင်းဖြစ်တဲ့အကြောင်းပေါ့နော်သူပြောပါတယ်။အဲ့ဒါကတော့ဆန်းကျောင်းမှာကျွန်တော်တို့ကအဲ့ဒီရက်ဒီကလေးကဆန်းကျောင်းမှာညဘက်ပေါ့နော်ညဘက်စစ်တပ်ခတ်တံတွေကြားတယ်လို့ဒေသခံတွေကအဲ့တုန်းကတည်းကကျွန်တော်တို့စုံစမ်းသိရှိရတယ်။ပြီးတော့ဒီတိုက်ပွဲကနေဆွဲချပြီးတော့အဲရိုက်နှက်တယ်ဆိုတော့အဲ့ဒီအခင်းဖြစ်တဲ့နေရာမှာရိုက်နှက်တယ်လို့ယူဆတဲ့ဗီဒီယိုတစ်ခုလည်းဒီမီဒီယာတစ်ခုကနေတင်လိုက်ရတာနဲ့ပြီးတော့ online ပေါ်မှာအတော်လေးပြန့်နှံ့တာတွေ့ရတယ်။နောက်ထုတ်ပြန်ချက်လို့ဒီ server ဆာတန်းတွေလည်းပြန့်နှံ့လာတာတွေ့ရပြီးတော့အတော်လေးရှုပ်ထွေးတဲ့ဒီဖြစ်စဉ်တစ်ခုအဖြစ်အဲတုန်းကတော့ကျွန်တော်တို့ရှုပ်ထွေးခြင်းမြင်ရတယ်ဒီနေ့တော့သူကဗကျုပ်စော်မင်းထွန်းကအဲဒီကိစ္စနဲ့ပတ်သက်ပြီးတော့သူထုတ်ပြန်ချက်ထုတ်ပြန်ပါတယ်အဲဒီမှာတော့သူကအမျိုးသမီးတုံတွဲရယ်နောက်ထပ်အမျိုးသား2ယောက်ရယ်စုစုပေါင်း4ယောက်ခင်းဖြစ်တဲ့နေရာမှာတည်ဆုံသွားတယ်ပေါ့နော်နောက်ပြီးတော့လုံခြုံရေးရဲတပ်ဖွဲ့ဝင်တချို့လည်းတချို့တည်ဆုံပြီးတချို့တန်ရရတယ်ဆိုတဲ့အကြောင်းသူကဒီနေ့ကျွန်တော်တို့အခုလိုရှင်းပြတယ်ခင်ဗျာ
ဝင်ရောက်စာပွေစီမှာပဲအထက်ကနေလက်နက်ငယ်များနဲ့စတင်ပစ်ခတ်ခဲ့ပါတယ်ဆက်လက်ပြီးတရခန်ဇင်းလင်းကော်ကျွယ်ကြီးကပစ္စတိုတနတ်နှစ်လက်တရခန်ခင်ကျွယ်ကိုခင်လေးကပစ္စတိုတလက်ကင်ပြီးတော့လေကားအတိုင်းပြေးဆင်းပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေကိုပစ်ခတ်ခဲ့ပါတယ်ပြန်လည်ပစ်ခတ်ဖမ်းဆီးရမှာတရခန်နှစ်ဦးလုံးကိုအသေးဖမ်းဆီးရမိခဲ့ပါတယ်လုံခြုံရေးတပ်ဖွဲ့ဝင်တွေကအခန်းအတွင်းမှာဆက်လက်ရှင်းလင်းတဲ့အခါမှာတရခန်ကျော်ကြီးနဲ့ဝက်ကြီးဆိုတဲ့လူနှစ်ဦးကိုဆက်ပြီးအသေးဖမ်းဆီးရမိခဲ့ပါတယ်သူတို့နဲ့အတူ Glock pistol ပနတ်ပုံးလက်လက်ပြပုံးတစ်လုံးတို့ကိုဖမ်းဆီးရမိခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေအချို့ကြာဆုံးခဲ့ရပါတယ်။အချို့လည်းဒဏ်ရာရရှိခဲ့ပါတယ်။ဖမ်းဆီးရမိသူများစံကြောမျိုးနဲ့အထွေထွေအုပ်ချုပ်ရေးမှုယုံကိုစက်တင်ဘာလ10ရက်နေ့မှာမြေနီကုန်းမီးပွတ် CCTV နဲ့တရားပြုမှတ်တိုင်အနေနဲ့ဂုံးကြော်တရားတို့ကိုပောက်ခွဲမှုတွေပြုလုပ်ခဲ့တဲ့သူတွေပဲဖြစ်ပါတယ်။အဲ့ဒီထဲမှာဇင်းလင်းကော်ကျွယ်ကြီးဟာဆရာဝန်တစ်ယောက်ဖြစ်ပါတယ်။အိမ်အောင်တဲ့တူဖြစ်ပြီးကလေးတယောက်ရှိပါတယ်။တဲခန်ခင်ခင်ကျွဲကိုခင်လေးဟာတူနာပြုဆရာမတူဖြစ်ပါတယ
်။နောက်ပြီးတော့ဒီမှာဒီဖြစ်စဉ်မှာပါဝင်တဲ့ဒေါက်တာဇင်လင်းနဲ့တူနာပြုဆရာမမခင်ခင်ကျွဲတို့နဲ့ပတ်သက်ပြီးတော့ရောဘာတွေများထပ်ပြောတာရှိပါလဲဗျ
။သူကဒီသူရှင်းပြတဲ့အထက်မှာပါတဲ့ဒေါက်တာဇင်လင်းဒီတနတ်နတ်လက်နဲ့ကိုင်းဆင်းလာပြီးတော့ပြစ်တယ်ဆိုတဲ့ဒေါက်တာဇင်လင်းနဲ့နောက်စစ်တူတနတ်လက်ကိုင်းနဲ့ဆိုတဲ့တူနာပြုဆရာမအမျိုးသမီးကသူတို့နှစ်ယောက်ဟာဇုံတွဲတွေဖြစ်တယ်လို့သူကပြောတယ်။သူတို့နှစ်ယောက်ဟာလူမှုရေးထောက်ပြန်နေတဲ့ဇုံတွဲဖြစ်တယ်လို့လည်းသူကပြောပါတယ်ခင်ဗျာ။ဘာဖြစ်လို့လဲဆိုတော့ဒီဒေါက်တာဇင်လင်းဆိုတဲ့မျိုးသားကကလေးတယောက်ရှိပြီးတော့သူဇနီးရှိတယ်လို့ဗိုလ်ချုပ်ဆောင်မင်းထွန်းကသူစုံစမ်းရဲ့အရာသိရတယ်လို့ပြောပါတယ်။ပြီးတော့အဲ့ဒီသူရဲ့ဇနီးကိုစုံစမ်းမေးမြန်းဖို့အတွက်ဒီအမှုနဲ့လုံးဝသက်ဆိုင်ခြင်းမရှိဘဲနဲ့စုံစမ်းမေးမြန်းဖို့အတွက်သူတို့ခေါ်ထားတယ်။ခေါ်တဲ့အခါမှာလည်းစစ်ဆေးမေးမြန်းတဲ့အခါမှာလည်းဒီဇနီးတဲ့ဟာဒီအမှုနဲ့ပတ်သက်ခြင်းမရှိဘူး။ဒါပေမဲ့လုံခြုံရေးရစစ်ဆေးမေးမြန်းနေတယ်ဖမ်းဆီးထားတာလုံးဝမဟုတ်ဘူးဆိုပြီးတော့ဒီနေ့ကျွန်တော်တို့တင်းစားရှင်းလင်းပွဲမှာပြောပြပါရစေဗျာ။